ချစ်စွာသောတောတာရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်။လူရဲ့တဘာဝကမျက်မြင်ကိုတွေ့ဖြစ်မှကျင့်နဲ့အားရကြပါတယ်။မြင်တွေ့ရတဲ့အခါလူခံစားမှုကအမြင့်ဆုံးဖြစ်ပါတယ်။ဒါကြောင့်နံဝိညာဉ်ဖရာသခင်ကိုကျွန်တော်တို့ရုပ်တဘာဝမှာမြင်တွေ့ခံစားနိုင်ဖို့ရန်အတွက်ဖရာသခင်ဟာမိမိ၌တဘာဒီသောသားတော်ကိုဒီလောကကိုစေလွတ်တော်မူခဲ့ပါတယ်။တမန်ကျမ်းစာကဘလို့ဖော်ပြထားသလဲဆိုတော့ဖျားသခင်ကိုအဘယ်သူမျှမမြင်စဖူးတော်လဲခမီးတော်ဤရင်ခွေ၌ရှိသောတပါတီသောသားတော်သည်ဖျားသခင်ကိုထင်ရှားစေတော်မူပြီလို့ဆိုထားပါတယ်။မျက်မြင်မရတဲ့ဝိညာဏဖျားကိုလူတွေမြင်တွေ့နိုင်ဖို့ရန်ရုပ်တဘာဝကိုခံယူပြီးဒီလောကကိုကြွဆင်းလာခဲ့ပါတယ်။သခင်ယေရှုဖျားဟာလောကမှာတတ်တော်ထင်ရှားရှိစဉ်အမျိုးမျိုးသောယောဂဝေဒနာခံစားနေရတဲ့သူတွေကိုတကိုးတော်အဖျင်ချမ်းသာစေခဲ့ပါတယ်။ဒီလိုချမ်းသာပေးတဲ့သူတွေထဲမှာကိုယ်ကာယမှာယောဂဝေဒနာခံစားနေရသူတွေပါသလိုနတ်ဆိုးဆွဲခြင်းခံနေရတဲ့စိတ်ဝေဒနာရှင်တွေလည်းပါကြပါတယ်။နောက်ဆုံးမှဘသူမှပြုခြင်းကမတက်ဆွမ်းနိုင်တဲ့တည်နေတဲ့သူတို့ကိုပင်ပြန်ပြီးတော့ရှင်ပြန်ထမြောက်စေခဲ့ပါတယ်။ယာဣရုရဲ့သမီးတယောက်မောက်ဆိုးမတူရဲ့သားငယ်တို့သာမကတေလွန်ပြီးတကြိုပြီးလေးရက်တိုင်ရှိပြီဖြစ်တဲ့လာဇရုကိုတေချင်းကနေထမြောက်စေခဲ့ပါတယ်။သခင်ယေရှုကိုရော်တိုင်းတေချင်းမိတ်ဆုမန်ကိုအောင်မြင်ပြီးရှင်ပြန်ထမြောက်တော်မူသောအရှင်ဖြစ်ယုံမကတေချင်းတရားကိုကြောက်နေတဲ့သူတွေကိုတေချင်းကပြန်ပြီးရှင်ပြန်ထမြောက်စေခြင်းအပြင်သခင်ယေရှုဖျားဟာမိသူဖြစ်ကြောင်းယုံကြည်နိုင်ကြဖို့ရန်တတ်သိထူခဲ့ပါတယ်။သခင်ယေရှုဖျားကငါ့ကိုယုံကြည်တော်သူသည်တေလွန်တော်လဲရှင်လိမ့်မည်ဟုဂရုထားခဲ့ပါတယ်။သခင်ယေရှုဟာတေခြင်းကိုကြောက်နေတဲ့သူအပေါင်းတို့ကိုသူ့ကိုယုံကြည်ခြင်းအားဖြင့်နောင်တမလွန်ဘဝနဲ့ယခုဘဝနှစ်ကန္နစလုံး၌စိတ်အေးဖို့ရန်ပြင်ဆင်ပေးပါတယ်။ဒီလိုစိတ်အေးစေနိုင်မယ့်အာမခံချက်ကိုခံစားနိုင်ဖို့ရန်အတွက်ဒီနေ့ဟာမိတ်ဆွေအတွက်အချိန်ကောင်းဖြစ်ပါတယ်။ဒါဒီမကဘူးသခင်ယေရှုခရစ်တော်ကိုယုံကြည်သောသူအပေါင်းတွေကိုသခင်ယေရှုကမိဘမဲ့ကဲ့သို့လောကကြီးထဲမှာပြစ်ပြီးတော့မထားပါဘူး။တပံကြွလာပြီးတိမ့်ဆဲမယ်ဆိုတဲ့အကြောင်းဂတိပေးထားပါတယ်။ဒီလိုကြွလာပြီးတိမ့်ဆဲမယ်အချိန်ကာလနီးကပ်လာတဲ့အခါဖြစ်ပျက်လာမယ့်အခြေအနေအမျိုးမျိုးကိုလည်းတမန်ကျမ်းစာကဖော်ပြထားပါတယ်။သင်တို့သည်စစ်တိုက်ခြင်းအကြောင်းကို၎င်းစစ်တိုက်အံ့သောသတင်းစကားကို၎င်းကြားရကြလိမ့်မည်။သို့တော်လည်းစိုးရိမ်တုန်လှုပ်ခြင်းမရှိစေခြင်းကတတိပြုကြလော့ထိုအမှုအရာများသည်ဖြစ်ရမည်သို့တော်အဆုံးသည်မဖြစ်သေးဒီတမန်ကျမ်းစာဖော်ပြချက်အတိုင်းဒီနေ့ဖြစ်ပျက်လျက်ရှိနေကြတာကိုတွေ့နိုင်မြင်နိုင်ပါတယ်ကျွန်တော်တို့ပတ်ဝန်းကျင်တိုင်းနိုင်ငံတွေမှာစစ်တိုက်ခြင်းသတင်းတွေကြားနေရသလိုစစ်တိုက်အန်ဆဲဆဲအခြေအနေတွေကိုလည်းကြားနေရပါတယ်ဒီအခြေအနေတွေကသခင်ယေရှုခရစ်တော်ဒီလောကကိုကြွလာခြင်းနှီးချောင်းကိုကျွန်တော်တို့တတိပေးနေပါတယ်ဆက်ပြီးတော့တမန်ကျမ်းစာကဖော်ပြတာကတော့လူတစ်မျိုးနဲ့တစ်မျိုးတနိုင်ငံနဲ့တနိုင်ငံရံပတ်ပြုကြလိမ့်မည်အရရတို့၌အစာခေါင်းပါခြင်းကာလနာများပြခြင်းမြေကြီးလှုပ်ခြင်းတို့သည်ဖြစ်ကြလိမ့်မည်ထိုအမှုအရာတို့သည်ဒုက္ခဆင်းရဲခြင်းဤအစအဦးဖြစ်သည်ဒီနေ့ကဘာနဲ့တဝမ်းမှာလူတစ်မျိုးနဲ့တစ်မျိုးရံပတ်ပြုပြီးတိုက်ခိုက်နေကြတယ်အရရတို့မှလည်းရာသီဥတုဖောက်ပြန်ပြီးစိုက်ပျိုးရေးမအောင်မြင်မွေးမြူရေးမအောင်မြင်အစာခေါင်းပါခြင်းပြဿနာတွေကြားတွေ့နေကြရပါတယ်။နေရအတော်များများမှလည်းမြေကြီးလှုပ်ခြင်းသတင်းတွေလူပေါင်းမြောက်များစွာတေကြေကြတဲ့သတင်းစကားတွေကိုကြားနေရပါတယ်။ဓမ္မကျမ်းစာဖော်ပြချက်အရဒီအခြေအနေတွေဟာဒုက္ခဆင်းရဲခြင်းရဲ့အစမျှသာရှိပါသေးတယ်။ဆက်လက်ပြီးတော့ဓမ္မကျမ်းစာကထိုကာလ၌အများသောသူတို့သည်ဖောက်ပြန်ကြလိမ့်မည်လို့ဆိုထားပါတယ်။ဒီနေ့ကာလလောက်ဖောက်ပြန်ခြင်းများတဲ့အချိန်မရှိတော့ပါဘူး။ဒီနေ့အိမ်တောင်တွေမှာလက်ထက်ထိန်းများစဉ်ကတသက်တာလုံးပေါင်းသင်းပါမယ်လို့ဂတိပြုကြပေမဲ့ဒီဂတိကိုမတည်နိုင်ကြတော့ဘူး။တယောက်ပေါ်တယောက်အပြန်အလှန်တစ္ဆာပြက်ပြီးဖောက်ပြန်နေကြတယ်။အချင်းချင်းတယောက်နဲ့တယောက်မုန်းတီးကြပြီးမြစ်တာခေါင်းပါနေကြတယ်။မိစ္ဆာပရောဖက်တို့ပေါ်လာပြီးတော့လူအများကလှည့်စားခံရပြီးလူပေါင်းမြောက်များစွာလန်လဲပြီးသွားနေကြတယ်။ တချို့ကဗေဒင်မေးလက္ခဏာမေးတမာကျန်းစာနဲ့မကိုက်ညီတဲ့တွင်တင်မှုအမျိုးမျိုးကိုလည်းကြားနေရပါတယ်။အများသောသူတို့ဟာဒီမိစ္ဆာအယူဝါဒနောက်ကိုလိုက်ပါသွားကြတာကိုလည်းတွေ့ရပါတယ်။ဒါကြောင့်တမာကျန်းစာဖော်ပြချက်အတိုင်းသခင်ယေရှုခရစ်တော်ကြွလာခြင်းနီးတဲ့အခါမှာနောအေးလက်ထက်မှာဖြစ်တဲ့ကဲ့သို့ဖြစ်လိမ့်မယ်လို့ဖော်ပြထားတယ်။နောအေးလက်ထက်တုန်းကလူတွေဟာစားတောက်လျက်နေကြတယ်။တတိမဲ့နေကြတယ်။ဒီနေ့စားစရာတောက်စရာပေါ်များသလိုစားတောက်ဆိုင်တွေမှာလူတွေပြည့်နေလဲရှိသလိုလူတွေဟာဘယ်အမှုကိုမဆိုပြုပြီးတတိလက်လွတ်ပြုမှုနေထိုင်ကြတယ်အထင်အကွမဲ့အသက်ရှင်နေကြတယ်ကိုစိတ်ကြိုက်ထိမ်းများဆုံဖတ်နေကြတယ်အိမ်တောင်အများစုဟာတာယာမှုမရှိပျော်ရွှင်ခြင်းကင်းမဲ့နေကြခြင်းအပြင်တခင်ယေရှုဒီလောကကိုကြွလာခြင်းနီးနေပြီဆိုတာကိုဖော်ပြနေပါတယ်ဆက်လက်ပြီးတော့တမာကျန်းစာမှာသူတို့သမီးဆယ်ဦးအကြောင်းကိုဖော်ပြထားပါဗျ။အဲ့ဒီအထဲက9ယောက်ကပညာသတိရှိပေမဲ့ကျန်9ဦးကတော့မိုက်မဲတဲ့သူတို့သမီးတွေဖြစ်ကြတယ်။မကြာမီမှာသူတို့သားလာမာကိုသိပြီး10ယောက်စလုံးအတူတကွစောင့်နေကြတဲ့အခါမျှော်လင့်ခြင်းလဲတူပါတယ်။သူတို့သမီးဖြစ်ခြင်းလဲတူပါတယ်။မိအိမ်ယူဆောင်လာခြင်းလဲတူပါတယ်။မြေနိုင်တဲ့အပြင်ကဏ္ဍမှာတူကြပေမဲ့မိုက်တဲ့သူတို့သမီးတို့ကတော့မိကွက်အတွင်းမှာစီမပါလာကြဘူးမိုက်တဲ့သူတို့တမီးတို့ကအရေးကြီးသောအရာကိုအလေးအနက်ထားပြီးကြိုတင်မပြင်ဆင်ကြဘူးဒါကြောင့်သူတို့သားရောက်လာတဲ့အခါမှာသူတို့ပါမသွားဘဲကြံရစ်ခဲ့ပါတယ်ဒီနေ့ကျွန်တော်တို့အသက်တာမှာလည်းတတိပြုသင့်တဲ့အရာမှာဒီအတိုင်းပဲဖြစ်ပါတယ်ခရစ်တော်ကြွလာခြင်းကိုမျှော်လင့်ခြင်းတူတယ်တမန်ကျမ်းစာကိုယုံကြည်ကြတာလည်းတူညီကောင်းတူညီနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့အတွင်းမှာနှလုံးသား၌စီလို့ခေါ်တဲ့ခရစ်တော်ရဲ့ဝိညာဉ်အမှန်တကယ်ရရှိထားခြင်းရှိမရှိစစ်ဆေးကြဖို့လိုပါတယ်။သခင်ယေရှုခရစ်တော်ကိုယုံကြည်လက်ခံတဲ့အခါမှာဝိညာဉ်တော်အားဖြင့်ကျွန်တော်တို့ကခရစ်တော်ကိုအထင်း၌ကျင်းဝတ်အသက်ရှင်နေခြင်းတည်တည်ကိုခံစားရပါတယ်။ခရစ်တော်ကိုကျွန်တော်တို့ယုံကြည်ပြီးကျွန်တော်တို့အသက်တာထဲမှာခေါ်ဖိတ်တဲ့အခါမှာသခင်ယေရှုဖရာဟာကျွန်တော်တို့အထဲမှာကျင်းဝတ်ပြီးအတူပါရှိယုံမကကျွန်တော်တို့နဲ့အတူအသက်ရှင်ပါတယ်။သခင်ယေရှုဖရာဟာကျွန်တော်တို့အသက်တာမှာကျင်းဝတ်မှသာလျှင်စီရှိသောမိအိမ်ကဲ့သို့ဖြစ်ပြီးခရစ်တော်ဘယ်အချိန်ကြွလာပါစေချီဆောင်ခြင်းနဲ့အတူပါရှိသွားမှာဖြစ်ပါတယ်။နောက်တစ်ခါကျွန်တော်တို့အသက်တာမှာစီရှိပြီးတဲ့နောက်လောကထဲမှာလောကသားတွေလိုအပြစ်တုစရိုက်ထဲနှိမ်မှုမီအသက်မရှင်ဘဲနဲ့တစ္ဆာနဲ့တန်ရှင်းသောအသက်တာရှိခြင်းအပြင်ကြိုတင်ပြင်ဆင်တဲ့သူတွေဖြစ်ဖို့ဘုရားသခင်အလိုတော်ရှိပါတယ်။ဘုရားသခင်ကငါသည်တန်ရှင်းတော်မူသောကြောင့်သင်တို့သည်လည်းတန်ရှင်းခြင်းရှိကြလောလို့မိန့်ဆိုထားပါတယ်။ဒါကြောင့်ကျွန်တော်တို့အသက်တာမှာတန်ရှင်းခြင်းရှိဖို့ရန်အတွက်နေ့ရက်စဉ်၌မိမိရဲ့ကိုယ်စိတ်ဝိညာဉ်ကိုဘုရားသခင်ရဲ့နှုတ်ကပတ်တော်တမန်တော်နဲ့စစ်ဆေးပြင်ဆင်ဖို့အရေးကြီးပါတယ်။ကျွန်တော်တို့ဟာပျက်စီးတတ်တဲ့လောကီဥစ္စာတွေမတည်မြဲတဲ့အရာတွေအတွက်အသက်ရှင်ရပ်တည်နေဖို့မဟုတ်ဘဲနဲ့ကျွန်တော်တို့ရဲ့တမလွန်ခရီးအတွက်ပါပြင်ဆင်ထားဖို့ရန်ဘုရားသခင်ကကျွန်တော်တို့အယောက်စီတိုင်းကိုတတိပေးနေပါတယ်ဒီနေ့ကျွန်တော်တို့ဒီလိုကြိုတင်ပြင်ဆင်နိုင်ဖို့ရန်ဘုရားသခင်ကအခွင့်ပေးနေခြင်းဖြစ်ပါတယ်ဒီကမ္ဘာလောကကြီးထဲမှာအသက်ရှင်နေရခြင်းလို့ဆိုတဲ့ကြိုတင်ပြင်ဆင်ခွင့်ရကြတဲ့ဒီအချိန်ကာလကိုတတိပြုပြီးအသက်ရှင်ဖို့လိုအပ်ပါတယ်။သခင်ယေရှုခရစ်တော်ဟာမကြခင်မှာအမှန်ပင်ပြန်၍ကြွလာမှာဖြစ်ပါတယ်။ဒါကြောင့်မိမိတို့ရဲ့အသက်တာတွေကိုယခုကတည်းကကြိုတင်ပြင်ဆင်ပြီးစောင့်နေကြဖို့ရန်မေတ္တာနဲ့အသိပေးနှိုးဆော်လိုက်ပါတယ်။ချစ်တော်သောတာရှင်များကိုယ်စိတ်ဝိညာဉ်ရှင်လန်းချမ်းမြေပါစေ
။ Sing that.